င်္ဂလာပါခင်ဗျာဒီနေ့တည်းလေးလိုက်စီစဉ်မှာတော့ဒီရခိုင်ပြည်နယ်ကပြိပတ်တွေချမ်းမှာအရသားတွေဒုက္ခရောက်နေရတဲ့အခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအခုဆိုရင်တိုက်ပွဲတွေချမ်းမှာဒေသခံတွေအိုးပြေးအိမ်ပြေးပြေးချလွှားကြရဖမ်းဆီးခံရတေချာချေကြတဲ့ဖြစ်တွေနဲ့ကြုံနေရပါတယ်လက်နက်ကင်ပြိပတ်တွေချအရသားတွေမြေစာဝင်ဖြစ်နေရတာဘာကြောင့်လဲဘသူတွေမှာတာဝန်ရှိနေတယ်ဖမ်းဆီးမှုတွေထိခိုက်ဒေချေမှုတွေကိုရှောင်ရှားနိုင်မှုနဲ့ဒီထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုတွေရနိုင်မှုဘာတွေလုပ်တင်တယ်လဲဘာတွေလုပ်နိုင်မလဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးဖို့ရည်တော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ကင်ဆော့ဝေနောက်တစ်ခါဥပဒေထောက်ကူပြုခွင့်ရထူထောင်သူဦးအောင်သူစတဲ့ပုံကိုယ်တွေဖိတ်ကြားထားပါတယ်အခုကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ဦးစလုံးနဲ့လေလိုင်းပေါ်ရောက်နေပါပြီဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီမြေပြင်ကလက်ရှိအခြေအနေနဲ့ပတ်သက်လို့ဟိုထိတွေ့မှုတွေလည်းရှိတယ်ဒေါက်ကင်ဆော့ဝေကိုဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီတိုက်ပွဲတွေကြောင့်အဖမ်းဆီးတွေအသေးပြောက်တွေသူတို့ပြင်ပေါ်လေဒီအရသားတွေထိခိုက်နစ်နာနေရတဲ့အခြေအနေတွေကဘလောက်ထိဆိုးနေတယ်လဲဆိုတော့ဒီနောက်ဆုံးအခြေအနေကိုအချင်းယုံဆွေးနွေးပေးပါလားခင်ဗျ။အ
ဲ့ကျပါရှင်ကျွန်မအမေနဲ့တော့ဒီဖြစ်စဉ်တွေကိုဆွေးနွေးရမယ်ဆိုရင်အဓိကအချင်းဒီရခိုင်ပြည်နယ်ညပိုင်းဒုတိယဝေဒီတော်ပုံမကျွန်းစောက်တော်မြောက်ဦးတွေမှာဖြစ်ပျက်နေတဲ့စိုက်ပွဲတွေကြောင့်ဒီဒေသခံပြည်သူတွေနေစာပင်ဖြစ်ရတဲ့အကြောင်းကိုဆွေးနွေးဖို့မှာဖြစ်ပါတယ်။ဒီကျွန်မတို့အမေနဲ့ဒီနောက်နောက်ဆုံးမှာဆိုရင်ကျွန်မတို့ဒီရေးတောင်ချင်းမျိုးကိုပြပြမှာဖြစ်ပါတယ်။အရင်ကတော့ပူတီတောင်လေးမှာလည်းဒီဆုံးမုံတွေရှိခဲ့တယ်၊တနက်တန်ရလေးရခဲ့တာရှိတယ်၊မိုင်းပြတာလည်းရှိတယ်၊ကြောက်ဆုံးနေတာလည်းရှိပါတယ်။ဒီလိုပဲမြောက်ဦးမှာလည်းဒီတိုင်းမှာပဲဖန်ဆစ်ခံရတဲ့အေးနဲ့ပတ်သက်ပြီးဖန်ဆစ်ချရတဲ့ဒီဒီဆုံးမုံတွေရှိတယ်။ဒီဆုံးမဲ့အတွက်အဲဒီဆုံးမဲ့သူတွေကိုလည်းဒီလိုအလောင်းကိုလည်းဒီလိုကိုမိသားစုတွေကိုမိသားစုတွေကိုတကြွခွင့်လည်းမရဘူးဖြစ်ဖြစ်ခွင့်လည်းမရဘူးခေတာကလည်းကျုံကြရပါတယ်အခုဒီကျွန်တော်တို့ကြောက်တဲ့အခြေအနေနဲ့ပြောပြရမယ်ဆိုလို့ရှိရင်တော့ဒီကြောက်တဲ့မှာတော့ FN20 ကိုတုံးစီရနေတာရောသား480ကျော်ကိုစာပင်ကြောက်မှာတိစုကိုခေါ်ပေးပါတယ်အဲ့မှာ26ရနေတညာစိတ်ပြီးတော့တုံးစီရနေမှာပဲဒီဟာအဲ့ပက်ဆင်းမနီအမေအသက်50အချက်တွေပြန်ဖြုတ်ပါတယ်အဲ့တော့280ကျော်ကလက်ရှိကျန်နေပါတယ်အဲ့တော့30ရင်းနေညမှာပဲအဲဟိုဘောလက်နေကြီးအဲ့နေကြတဲ့အတွက်အဲ့ဒီမှာစိတ်မနှင်းနဲ့တယောက်ပါတယ်လို့ပြောပါတယ်စိတ်မနှင်းနဲ့တယောက်ကထဒီတဲ့အချိန်မှာဂျမပိုဖက်ကပြေးလိုက်တဲ့အတွက်သနက်တန်ရနဲ့ဒီ6ဦးအဲဒီလေးပြပါတယ်6ဦးပြပါတယ်7ဦးကဒဏ်ရာရပါတယ်အဲ့ဒီဒဏ်ရာရတဲ့လူတွေကိုဟိုဒီဒီပြင်းစေရုံကိုပို့တယ်ဒီဒီပြင်းစေရုံကတဆင်းနေစစ်ပြေးစေရုံကိုပို့ပါတယ်အဲ့တော့သူတို့ပြပြချက်တွေအများဒီစိတ်မနှင်းတဲ့ကောင်းလေးတယောက်ပါတာကိုလည်းသူတို့ကအရာရှိတွေကိုပြင်ပြထားတယ်ဒါပေမဲ့သူတို့ဘာမှအရေးယူလို့ခေါက်ကြည့်နေချိတဲ့အတွက်ပေါ့နော်ဒီလိုပြဿနာတွေဖြစ်တယ်ဒါနဲ့သူတို့အနေနဲ့ဒီဒီအခြေအနေနဲ့ကိုယ်ရည်ပြီးသူတို့ဒီတပြင်းမှာဆုံးနေမှုတွေမှာတော့လည်းနည်းလူတွေအတွက်ဒီလိုဖြစ်ချက်ချင်းဖြစ်တယ်လို့ဒီရင်ဆွေးလင်းမှုတွေကိုလည်းသူဖော်ပြကြည့်ပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့ဒီဒီဇိုင်းတင်ကြည့်သူတွေကအခုချိန်မှာဆိုရင်ဒီချောက်တဲ့နေနေမှာရှိတဲ့ရောမှာဆိုလို့ရှိရင်ရုပ်ပုံရတာလည်းချိန်တော့ဖြစ်နေတာ။ဒါဆိုသူတို့အရင်ကောင်းရင်းမှုဖြစ်တယ်။ဒီနောက်တစ်ခါတက်မတော်ဝင်လာတာနဲ့သူတို့ကောင်းရင်းမှုဖြစ်ပြီးတခြားရောတိုက်ပွဲနဲ့ဝေးတဲ့နေရာတွေကိုဖက်ပြေးနေကြတယ်။အဲ့ဒါကြောင့်ကျွန်တော်တို့ဒီသေးတော်ဝင်နေမှာဆိုလို့ရှိရင်ဒီဆိတ်ဆိတ်ရောတော့ဒီဗီဇာကိုစတဲ့ရှင်နေပါလေတပတ်လို့ဆိုတော့ဟိုရှင်နေတယ်အဲ့တော့သူပါဝင်ရေးချက်ကလေးနဲ့ရှိတယ်နောက်တစ်ခါငရယာစီဖြစ်တဲ့အတွက်ကြောင့်ဒီချက်ကြီးတွေရှင်နေပါလေ
ဟုတ်ကဲ
့ဟုတ်ပါဒီလိုဒီကျမတို့ဟိုကမှဒီဆုံးလက်လူတွေကိုလည်းပေါ့နော်ဒီမင်းသားစုတွေရဲ့အထူးကင်းကိုလည်းမရဘူးဒီပါပါကဆုံးလက်စင်ကအရာဖုံးပြီးတဲ့ပြင်ပြီးတော့နော်ဒီလိုပေါ့အထူးကင်းလည်းမရသေးတာလူခွေးတွေဆုံးချနေရတာလည်းတွေ့နေရပါတယ်
ဟုတ်ကဲ့ဒေါက်ကင်ဆိုးရေဒီနေရာမှာကျွန်တော်တခုမေးချင်တာရှိပါတယ်ခင်ဗျအခုဒါတော့ကျွန်တော်ဒီတက်မတော်ဘက်ကဖမ်းတာစီးတဲ့ဆိုတော့အပိုင်းပေါ့နော်နောက်ကျွန်တော်တို့ချုပ်ကြားတာဒီအေတက်ဖွဲ့ရလဲတချို့အရသားတွေဟိုဖမ်းစီးသွားတာတွေရှိတယ်လို့ပြောတဲ့သတင်းတွေကျွန်တော်ကြားပါတယ်ဒါရင်းနဲ့ပတ်သက်လို့ဟိုဒေါက်ကင်ဆိုးရေတို့ဘာတွေသိထားတာရှိလဲ
ဟုတ်ကဲ့ကျမတို့အနေနဲ့တော့ဒီဟိုပါပေါ့ဆောင်းလုံးရေးဖက်ကလူတွေတချို့တော့သူတို့ဖန်ထားတယ်ဒါပေမဲ့သူတို့ဒီဖန်ပြီးဖြစ်စေနေတယ်ဖြစ်စေပြီးတော့ပြန်လွတ်မယ်ဆိုတဲ့တည်င်းတွေကိုတော့ကျမတို့ကြားသိနေရပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုဥအောင်ထုကိုလည်းကျွန်တော်မေးသဘောထားကိုလည်းကျွန်တော်သိချင်ပါတယ်ခင်ဗျာကိုလိုပေါ့လေအရသားတွေကိုဖန်နေစီးရဲ့နောက်ဒေါက်ကင်ဆော့ဝီပြောသွားတာဆိုတော့တီရာချီရာတွေဟိုဖြစ်နေတဲ့ကိစ္စတွေရှိနေပါတယ်ဆိုတော့ဒီကိစ္စတွေမှာရေဘူးရကျွန်တော်တို့တုံးတက်မယ်ဆိုရင်ဘသူတွေမှာအဓိကတာဝန်ရှိနေတယ်လို့ပြောနိုင်လဲဆရာဥအောင်တို့
ဒီလိုပဲဗရတ်တပိုင်းကဥပဒေကြောင်းရတာဝန်ရှိမှုကျွန်တော်ပြောချင်တယ်လေ ဥပဒေရပြောမယ်ဆိုရင်ဥကိစ္စတော့တော်မှာဖြစ်တဲ့ကိစ္စနှစ်ပိုင်းရှိတာပေါ့အပိုင်းကဖမ်းတဲ့စီးတဲ့ကိစ္စဖြစ်တယ်နောက်တစ်ပိုင်းကဟိုလူတောင်းမှုပေါ့ဗျာစစ်ခတ်လိုက်တဲ့ကိစ္စဖြစ်တယ်တောင်းဦးစီတဲ့ရှေးဦးတန်ရတယ်အဲ့နှစ်ပိုင်းမှာဒီဟိုတနေ့ကသူစစ်တပ်ကပြောသွားသလိုပဲစစ်ရှင်ရေးကာလအတော်တည်းမှာဟိုက56ခုနဲ့အမျိုးနိုင်ငံကာကွယ်ရေးစစ်စင်မှုအထူးစီမံချက်ဥပဒေကိုသုံးပြီးတော့ဥမ600ရာဘာသားတွေကိုအန်ကွင်ရှိတယ်ဆိုတာဟာ2008ဖွဲ့စည်းပုံခြေခံဥပဒေနဲ့ညီတယ်ဒီထူးဥပဒေနဲ့ညီတယ်အန်ကွင်ရှိတယ်အဲ့တော့နောက်ကြီးဖွဲ့စည်းပုံခြေခံဥပဒေပုံမှန်353မှာဒီစားရွာသားတွေရဲ့ဒီဥပဒေလွတ်လပ်မှုနဲ့အဲ့တော့ပုံမှန်353ရာဥပဒေလွတ်လပ်မှုကိုနိဗ္ဗာန်ဆုံးရှုံးမှုရှိစရာလိုကြံရတာတယ်သို့တော့ချွင်းချက်ကဘယ်လဲဆိုတော့ဒီစဲဥပဒေနဲ့အညီဆိုရင်တော့နိဗ္ဗာန်ဆုံးရှုံးလို့ရတယ်သူတော်ကိုတွေ့ရမှာဖြစ်တယ်ဒါကြောင့်ဒီစဲဥပဒေရပါတယ်56ဥပဒေဖြစ်နေတယ်56ဥပဒေနှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကအခုကလွဲမှားပြဋ္ဌာန်းချက်တွေပေါ်အခြေခံပြီးတော့56ဥပဒေကိုပြန်သုံးတာဟာစစ်တပ်ရဲ့ဥပဒေကူးကားချက်ကအပိုင်းကြည့်မယ်ဆိုရင်မှန်တယ်ပြောလို့ရတယ်အဲ့ဘိုင်းပေါ့ဗျာနောက်တစ်ပိုင်းကပါလဲဆိုတော့ငါဖန်းဝင်ရှိတော်ညာလေးပဲဒီရွာသားတွေကိုစိတ်တူနှိမ့်ဆက်ညင်းမလို့မရဘူးလေစာရီစာဖြတ်လို့မရဘူးလေအဲ့တော့ဖန်းထားတဲ့လူတယောက်ကိုစိတ်တိအားလျော်စွာလူညွှန်းတောင်းယူရမယ်ဆောင်းလျှောက်ရမယ်ကျူးမွေးရမယ်ကျူးကျူးရမယ်လုံးဝတောက်ခွင့်မရှိဘူးလုံးဝနှိမ့်ဆက်ညင်းမလို့မရှိဘူးဒါဥပဒေမှာလုံးဝပြောင်းလဲခြင်းမရှိဘူးအခုလိုတတ်တာဖြတ်တာအဲ့ဒါနှိမ့်ဆက်ညင်းမလားသူကကြီးဆိုင်အားလုံးကတော့ဥပဒေနဲ့ဆန့်ကျင်တယ်လို့ကျွန်တော်ပြောချင်တယ်။အဲဒီဥပဒေနဲ့ဆန့်ကျင်တဲ့ကိစ္စတွေဖြစ်ပေါ်တော့တော့ညာလည်းပဲဒီတိုင်းထိုင်ကြည့်နေတဲ့အစိုးရအာဏာပဲနေမှာတောင်းဝန်ရှိတာပေါ့ဗျာ
။ Okay သူအောင်သူဆွနေပြီလားကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွနေဝဲအတွက်ကိုပါဝင်ဆွနေဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရောက်နေပါတယ်။အရင်ဆုံးတူဦးကိုကျွန်တော်လှည့်ပေးချင်ပါတယ်။သူကလည်းဒီရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုကိုရင်ကိုချက်ထဲထဲဝင်လုပ်နေတဲ့ပုဂ္ဂိုလ်တယောက်လည်းဖြစ်တဲ့အတွက်သူလည်းပြင်မှာသူကတော့ဒီရခိုင်တန်းရင်းသားမျိုးနွယ်များအစီအုံဖွဲ့အတွင်းရင်မှုကိုစောစောထွန်းဖြစ်ပါတယ်ကိုစောစောထွန်းသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကဒီမှာတာဝန်ရှိတဲ့ဆိုတဲ့အပိုင်းမှာတော့ကျွန်တော်တို့ဒီစောစောကဥပအောင်တို့ဆွေးနွေးသလိုပါပဲဒီစစ်တဲ့ရဲ့ဒီလူဆောင်ရှိတဲ့ကကျွန်တော်တို့ဒီဥပဒေပေါင်းအပြင်ဘက်ကိုရောက်နေတာပေါ့လေနောက်တစ်ခုကဒီလူခွင့်ရေးရှုထောင့်ကကြည့်မယ်ဆိုလို့ချင်းလည်းပဲဒီလူခွင့်ရှိဖို့ဒီပုံစံမျိုးအမျိုးမျိုးဖြစ်နေတာပေါ့အာဒါတော့စစ်တပ်ဘက်ကတောင်းဝန်ရှိတဲ့တစ်ခုပါအဲနောက်တစ်ခုကကြတော့ကျွန်တော်တို့ဒီအစိုးရအပိုင်းကရှိတဲ့အခြေတချို့ပြောပြချင်ပါတယ်အခုကကျွန်တော်တို့ဒီတိုက်ပွဲတွေဖြစ်လာတဲ့အကြောင်းရင်းကိုကြည့်မယ်ဆိုလို့ချင်းတော့ဒီကျွန်တော်တို့နိုင်ငံမှာဒီနိုင်ငံရေးအရာခွင်ကတဖြည်းဖြည်းချင်းလာတယ်လို့ဖြစ်နေတာပေါ့လေအဲဆိုတော့ဒီအခြေအနေမျိုးမှာဒီကိစ္စတွေဖြစ်မှကြတော့ဒီအမျိုးသားတဲ့လူခွင့်ကိုအစိုးရဘက်ကမတည်ဆောက်ပေးနိုင်ဘူးအခုဒီဒီမိုကရေစီအစိုးရအထီးကိုပဲတည်ဆောက်ပေးနိုင်ခြင်းမရှိဘူးဆိုတဲ့အကြောဒါကလက်နက်ကိုင်လင်းစင်ကိုတွင်းပို့သလိုဖြစ်တော့ပါတယ်ဆိုတော့ဒီတိုက်ပွဲတွေဖြစ်တော့ဘူးအကြောင်းရင်းကလည်းဒီပုံမှာအခြေတည်နေပါတယ်အဲနောက်တစ်ချက်ကကြတော့ဒီရခိုင်လူငယ်ထုတွေရဲ့ကြားထဲမှာဒီမိမိတို့ရဲ့ကံကြမ္မာကိုလက်နက်ကိုင်လင်းစင်နဲ့ပဲဖြည့်ရှင်းမယ်ဆိုတော့ဒီလက်နက်ကိုင်ဝါရကအကြီးဆုံးလာတာတွေ့ရပါတယ်ကျွန်တော်တို့ဆိုတဲ့အကြောဒီအဆုံးသက်အဖြေကိုလက်နက်ကိုင်လင်းစင်နဲ့ပဲဖြည့်ရှင်းမယ်ဆိုတော့အယူအဆတွေဒီတော့လို့ချင်းရင်ဒီလက်နက်ကိုင်ပဋိပက္ခတွေကအများကြီးဖြစ်လာပါလိမ့်မယ်ဒီထဲကြီးတက်ဖြစ်လာပါလိမ့်မယ်အဲ့တော့အဲ့ဒီခါမှာဒီတစ်ခါတည်းပဲလူခွေးရှိဖို့မှုတွေလည်းပဲအများကြီးဖြစ်လာပါမယ်ဆိုတော့ကျွန်တော်ကဘသူဘေဘောဆိုတာထက်ပေါ့လေဒီအခြေအနေတွေကြောင့်ပဲအဲဒီအခြေအနေတွေကိုတွေ့ပို့နေတဲ့သူတွေဒီမှာတာဝန်ရှိတယ်လို့ပဲပြောရှင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစောစောထွန်းဆွေးနွေးရကျေးဇူးပါကျွန်တော်နောက်တူဦးလည်းရှိနေပါသေးတယ်သူရန်ကုန်မြို့ပါပဲ slime ပွေကုန်းဖြစ်ပါတယ်ကို slime ပွေကုန်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
နီကာတော့တပ်တော်မှာတောင်းရှိတယ်ဗျဒါလို့လေဆိုတော့သူတို့ဖက်ဒရယ်ပြည်ထောင်စုအခြေခံမှုကိုသူတို့ကမြန်မြန်ရေးဆွဲချင်လို့အချိန်ဆွဲချင်တယ်တပ်တော်ကအခန်းကဏ္ဍကြောက်သွားမှာဆိုလို့အဲ့ဒီဖက်ဒရယ်အခြေခံတဲ့ပြည်ထောင်စုနိုင်ငံတော်ကိုမတီထောင်ချင်လို့ခုချိန်ထိဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်ရင်2000ပြည့်ပြည့်ပုံနည်းနည်းပြည်နယ်တော်မှာအထိမခံဘူးအဲ့တော့ AA ကလည်းအဲ့ဒါကိုအခြေခံပြီးတော့မှဝလူမျိုးလင်းနေနေပဲတိုက်မှာဖြစ်တော့မယ်ဒီတိုင်းဆိုရင်လူကြီးနေမရဘူးအဲ့တော့ချမှာဖြစ်မယ်တပ်တော်ကိုဆိုပြီးတော့သူတို့ခံယူချက်ရှိတယ်ထင်တယ်အဲ့တော့တပ်မတော်ကလေဒီဟိုကစိတ်နှလုံးပြောင်းလဲပြီးတော့မှနိုင်ငံကြီးနည်းနဲ့ဖြည့်ဆည်းနေဟဲ့ဆိုရင်တော့ဒီအေအာလည်းပဲပီပီလူထုနဲ့ကျွန်တော်တို့အားလုံးကဖိအပ်ပေးပြီးတော့မှတပုံဆိုတာကတော့အဲ့လောက်ကြီးလုံနိုင်မှာမဟုတ်ဘူးအဲ့တော့ဒီပီပီလူထုတွေတည်နေရတဲ့ကိစ္စကတော့ အဓိကကြီးနေဆိုတော့တပ်မတော်မှာတာဝန်ရှိတယ်တိကျရင်အဲ့ဒီချိန်မျိုးမှာဆိုရင်တော့နည်းနည်းပပအပေါ်မှာရောအေးအပေါ်မှာရောဒီကစလုံးကိုကြောက်ဝင်ပြီးတော့မှဖိအားတွေတေးတိနေလို့ကျွန်တော်မြင်နေကြ
။ဟုတ်ကဲ့ကျေးဇူးပါကိုစလိုင်းဘွေကိုဆွေးနေတာကျွန်တော်တို့အခုဒီဆွေးနေပွဲကို Facebook ကနေလည်းတိုက်ရိုက်ဆွေးနေနေသူတွေမှတ်ချက်ပေးနေသူတွေရှိပါတယ်။တူကတော့ကိုတက်ဆိုတဲ့အကောင့်နဲ့ကျွန်တော်တို့စာပို့ထားတာပါသူကတော့ရခိုင်ရေးကတော့ဆက်လက်ရှုပ်ထွေးနေဦးမှာပါတဲ့ဘသူမှတာဝန်ရှိလဲဆိုရင်တော့အေးမောမြန်မာတက်မလို့မှာပါနှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့ထင်မြင်မိပါတယ်လောလောဆယ်အခြေအနေရထိခိုက်နစ်နာနေတဲ့ပြည်သူတွေကတော့မျိုးစားပင်ဖြစ်နေဦးမှာပါဆိုပြီးတော့သူကရေးပါတယ်နောက်ဆော့ဆော့ကကျွန်တော်ဒီကိုယ်တိုင်ဝင်ရောက်ဆွေးနွေးတဲ့ပုံကိုယ်တွေဆွေးနွေးသွားတဲ့အချက်တချို့ကိုလည်းကျွန်တော်ပင်နိုင်ဆွေးနွေးတဲ့ပုံကိုယ်တွေပြန်ဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ကအခုဒီမှာအရသားတွေဒုက္ခရောက်နေတဲ့နစ်နာနေရတဲ့ဆိုတဲ့ကိစ္စတွေကိုဆွေးနွေးတဲ့နေရာမှာဖြစ်ရတဲ့အကြောင်းရင်းပေါ့လေယောဂလက္ခဏာကိုလည်းကျွန်တော်တို့ကြည့်ဖို့လိုလိမ့်မယ်ထင်ပါတယ်ဒီနေရာမှာအခုဘယ်လိုပေါ့လေအရသားတွေကြားထဲမှာဒီမျိုးစားပင်ဖြစ်နေရတဲ့ကိစ္စတွေနဲ့ပတ်သက်လို့အဓိကအကြောင်းရင်းတွေကဘာလဲတချို့ကတော့အခုထောက်ပြသွားတာတွေရှိပါတယ်ဒီဖွဲ့စည်းပုံကိုချက်တင်နေလဲစိုင်းနေဆိုပြီးတော့အခုဆွေးနွေးသူတွေလည်းရှိပါတယ်ဒေါခင်စောဝေအမြင်ရောခင်ဗျာအခုကျွန်တော်တို့လက်ရှိကြုံနေရတဲ့ပြဿနာတွေအရသားတွေနောက်ဆုံးဒုက္ခရောက်ရတဲ့အဖြစ်ကဘာကြောင့်လဲအဓိကဘာတွေကိုအခြေခံနေလဲ
ဟုတ်ကဲ့ဒါကဖီဒင်းစစ်ပါဟောဒီမှာတော့လက်လက်ရရပြီးတဲ့နောက်ပိုင်းမှာပေါ့နော်ဒီဒင်းလူကြီးနာမုံကိုပဲကြားထန့်ဆွဲတဲ့ရာရှိမှုတွေတိုက်သေးတွေဝင်လာတယ်လက်လက်တိုင်းဆိုရှိတဲ့ပေါ်လာတယ်အဲ့တော့ဒီမှာတော့ဒီရထိုင်ပြည်နယ်ဒီရဲစရင်စားသားတွေဒီလောက်ပို့ချူရောပေါ်ရင်လည်းဖန်ဆူချိုးတဲ့ဘူးနောက်အချက်ဆုံးနေလေအောင်ဖို့မှရနေတယ်အဲ့တော့ဒီမှာတို့ဒီရခိုင်ပြည်နယ်အတွက်လည်းတိုင်းပြည်မှာရမယ်ဆိုတဲ့အဖြစ်အပျက်နဲ့ဒီလိုလက်နက်တိုင်ပေါ်လာတာဖြစ်တယ်။အဲ့တန်းကြောင့်တစ်ဖက်နဲ့တစ်ဖက်ဆက်မတော်နဲ့လက်နက်တိုင်ဖြစ်ကြတယ်။အဲ့ဆက်မြေစာပင်ဖြစ်တဲ့ဆိုတာဒီမြေစာပင်ဒီဝတ်ထိမှန်နေတဲ့လူတွေကိုအင်းအင်းနဲ့တက်တက်နေတယ်။အင်းအင်းကိုထောက်ပံ့နေတယ်ဆိုတဲ့အယူဝါဒတွေကိုထုတ်ပြီးတော့သူတို့ပြည်သူတွေကိုဟိုဒီလိုမျိုးဒုက္ခပေးနေတာတွေဖြစ်တာတွေ။ဒီမှာတော့မြေလာတော့လက်နက်တိုင်အချင်းချင်းကနော်ဟိုတိုက်တာအရင်စားချက်နဲ့သူတို့တိုက်တာစံချက်မှတိုက်တာဒါပေမဲ့ဒီစီစဉ်ရေးမှုစားတဲ့အဖြစ်ပေါ်တော့ကျွန်တော်တို့လက်မခံနိုင်ပါဘူးဒီနာကဥပဒေစံအရာလည်းချင်းကြပေါ်တာရှိပါတယ်သူက2015ပုံမှာကိုယ်တိုင်ကတက်မတ်တော်ကမှန်တယ်ဆိုတဲ့ဥပဒေတွေနဲ့ဝင်နေရဆိုတဲ့အကြောင်းကိုလည်းပြောပါတယ်ဟုတ်တော့ကျွန်တော်တို့ဒီ2015ပုံအခန်းကြီးအချက်ချမ်းလို့ရပေါင်းပြီးဘောင်းကြီးကရှိတဲ့ကမ္ဘာမဆီပြီးကမ္ဘာဆီဆမ်းပါဆိုလို့ရှိနေနိုင်ငံပါတစ်ခုကိုမသိလိမ့်နိုင်ရင်အဲကျော်လို့ရင်ချိန်မှန်ထားပိုင်ခွင့်မရှိကြရလို့ရေးပါတယ်။ဒါမှမဟုတ်နိုင်ငံသားအခွင့်ကိုသူကချိန်မှန်ခွင့်မရှိဘူးလို့ပြောဖို့ပြနေတယ်။ဒီအခုကျမတို့ဟိုဒီကန်ဆန်ကိုကြီးနိုင်မယ်ဆိုလို့ချင်းငါဆက်ဖို့သိချင်ရနေကမ်းနေချင်းဆက်စီထားတဲ့ဒီပင်ရဲ့အချက်အလက်ကိုဘာလဲဆက်ပြီးတော့နှစ်ဖက်ကြောင့်ဖြစ်နေတယ်လို့ဒါကြောင့်ပါဒီနိုင်ငံသားအခွင့်ရဖို့ဖြစ်ဆောင်နေတယ်လို့ပြောလို့ရတယ်။အဲ့မတော့အနေနဲ့လည်းဥပဒေကိုကျော်လွန်နေတယ်လို့ပဲကျွန်မအနေနဲ့တော့ဒီလိုပဲမြင်နေတာလေ
ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးအောင်တူအမြင်ရောခင်ဗျာအခုကျွန်တော်တို့ဒီလက်ရှိဟိုရခိုင်ပြည်နယ်အခြေအနေကိုကြည့်မယ်ဆိုရင်ပဲကျွန်တော်တို့အရသားတွေညီစာပင်ဖြစ်နေရတဲ့အခြေအနေတွေကဘယ်အားတွေမှာအဓိကများဟိုအကြောင်းရင်းခံနေလဲဟိုတချို့ကအခုထောက်ပြနေဆော့ဆော့ဦးအောင်တူလည်းထောက်ပြတဲ့အချက်ချက်တချို့ကျွန်တော်ကြားမိပါတယ်ဒီဖွဲ့စည်းပုံအချက်တည်းကဘယ်လောက်ထိများဒီကိစ္စမှာတက်ရောက်မှုတွေရှိနေလဲ
ဒီလိုပြဖွဲ့စည်းပုံကဒုတိယအဆင့်ပေါ့ပထမအဆင့်ကတော့အဲခုနကျွန်တော်မိတ်ဆွေကိုသောထုံးတို့ဆလိုင်းဘွေဘုံတို့ပြောကြတာမှန်ပါတယ်ပြဿနာကဘာလဲဆိုတော့ရခိုင်ပြည်ရဲ့လူလတ်မှုကိုဒီမှပြုဖို့လိုတယ်ရခိုင်ပြည်လူထုမှာကိုယ်ဝန်ပြတိုင်းဝင်ရှိတယ်ရခိုင်ပြည်နယ်မှာကိုယ်ဝန်ပြတိုင်းဝင်ရှိတယ်ဆိုတော့ရန်နုံပြည်ဒီမှပြုဖို့လိုတယ်အဲ့ဒီအခြေခံကနေဖေဖော်ဝါရီလောင်းစုဖွဲ့စည်းပုံအခြေခံဥပဒေတစ်ခုကိုဒီနိုင်ရေးဆွဲနိုင်နိုင်တော့မှပြဿနာရှင်းသွားမှာအဲ့လိုမဟုတ်ဘဲနဲ့အဲ့ဒီအခြေခံကိုဆင်းသားပဲနဲ့အမွေအခြေခံမစနာပဲနဲ့နောက်ချက်ကပဲအတင်းကျသက်သွင်းတော့ဒီကြားထဲမှာဘာဖြစ်လာလဲဆိုတော့ရခိုင်ပြည်သားမကပဲတခြားပြည်နယ်တွေပါမှာရှိတိုင်းရင်းသားတွေဓာတ်တွေအခွင့်အရေးဆုံးသွားတယ်။ဥပမာရှင်ကရခိုင်မှာထွက်တဲ့ဟလာလောင်းသားသဘောတန်ွေအညာဆွဲဟာတွေကိုရခိုင်သားတွေတုံးခွင့်သာရှိမယ်ဆိုရင်တကယ်ကိုအင်အားတောင်းနေတဲ့ဖြစ်သွားတယ်။အကုန်လုံးကနေပြည်တော်ကစစ်ကောင်းဆောင်တွေကလူကြီးကိုတုံးဆွဲနေတဲ့ခါမှာမကြည်နပ်မှုတွေတက်လာတာပေါ့။ဒါကနိုင်ငံရေးနောက်ခါဖြစ်တယ်။ဒါပေမဲ့ဥပဒေနဲ့ကျွန်တော်ဘယ်လိုကြီးကမလဲဆိုတော့2000ဖွဲ့စည်းပုံနဲ့သွားလို့ကိုမရပါဘူး။တော့ပြင်ဖို့ပါညာဆိုဆင်းဝင်မစမ်းနဲ့။ဥမာဦးနဲ့ဒေါကင်စိုးကြီးပြောတယ်။စရီးနဲ့လည်းကြော်ကြီးချိုးလို့မရဘူး။ချိုးလို့ရတယ်။ဥမာ386ကိုပြန်ဖတ်ကြည့်ပါ။အဲဘိုးက386မှာတရားဥပဒေတည်တဲ့ဥပဒေတည်တဲ့ကုမှုချက် ဘယ်ဒီကိစ္စမှာတပားဆိုပါတယ် you were in man eh နှစ်စရိယကတော့ချုပ်လို့မရသူတော့ဒီရဲ့ဥရခွင့်ဥတိုင်းချုပ်လို့ရတယ်956ကနှစ်ခုနပြောတဲ့ဥပဒေကတည်တဲ့ဥပဒေခုဥပဒေသိစဉ်ဥပဒေအဲ့ဥပဒေရဲ့ချုပ်ခွင့်ရှိတယ်အဲ့တော့နှထုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကဒီလိုမျိုးမဟုတ်မှဒီပြရန်ထားပြီးတော့ကုန်းကျက်ပြီးတာကြောင့်မတရားဥပဒေဆက်ရှိနေတယ်နော်ဒီဖွဲ့စည်းပုံချင်အောင်ဥယျာဉ်ရှင်းပြရမှာအရင်မိရှုပ်ပြရမှာတမိုင်းမဲ့ချင်းမထက်ပြလိုက်ရမှာဖွဲ့စည်းပုံချင်အောင်ဥပဒေတည့်တည့်ပေါ်လို့သွားမှာဘယ်ပိုင်းဖြစ်တယ်နောက်တစ်ပတ်ပါလဲဆိုတော့နော်ဒီနိုင်ငံဥပဒေဆက်ဆက်ဖို့လိုရလာတယ်ဥပဒေစိုးမိုးရေးကိုဒီလိုဥပဒေဆက်ဆက်လို့မရတော့ဘူးဒီတွင်းမှာကတော်များများကမတရားဥပဒေဖြစ်တယ်တရားဥပဒေစိုးမိုးရေးကျွန်တော်သွားရမယ်အဲ့ကဘာစဉ်းစားရမှာလဲဆိုတော့စစ်ပွဲတွေကိစ္စမနေ့ဒေါကင်ဆိုရေကတော့လက်ခံတယ်လူတို့ကိုမထီးသိမ့်ဘူးလူတို့ကိုမထီးသိမ့်ဘူးဆိုတော့နိုင်ငံကြီးကပြောနေနေမရဘူးဒါကြောင့်လဲပြောပေါင်းအောင်များပြီကျွန်တော်ဘာလို့ဖို့လို့လဲဥပဒေရှုထောင့်ချိတ်ကပ်ဖို့လို့လဲဘလို့ချိတ်ကပ်မလဲမြန်မာနိုင်ငံကနေပြီးတော့လက်မှတ်ရေးထိုးအတည်ပြုထားတဲ့ဂျနီဗာကွန်ဗင်းရှင်းဆိုတာရှိတယ်တကယ်တရားဝင်နိုင်ငံသားဥပဒေဖြစ်တယ်ကမ္ဘာလုံးလူသားဥပဒေဂျနီဗာကွန်ဗင်းရှင်းလက်မှတ်ထိုးထားတဲ့ဒီလူသားချင်းစာနာထောက်တဲ့ဥပဒေလက်မှတ်ထိုးထားတဲ့နိုင်ငံတွေဟာသက်ဆိုင်တိုင်းမှာသက်သက်ပြည်ကြားဒီဥပဒေကူကားပြီးတော့မှရှေ့ဖက်ဆန်ဥပဒေတစ်ခုပြတန်းရတယ်စစ်ကိုထိန်းချုပ်ရတယ်နှစ်ဖက်တိုက်တာမှန်တယ်လူလူတော့မထီရဘူးတော့မထီရဘူးဆိုတော့တရားဟောစရာမလိုဘူးဥပဒေပြတန်းရမယ် Military Act ကိုရှေ့ဖက်ဆန်ဥပဒေတစ်ခုပြတန်းအခုမပြတန်းဘူးတွတ်တော်မတရားမသိကြအောင်ဆောင်နေကြတယ်မသိလို့လားလည်းမသိဘူးဘာအဲ့ဥပဒေပြတန်းချက်ကိုစဉ်းစားဖို့လုံးဝမစဉ်းစားဘူးအဲ့လိုဖြစ်တဲ့အခါကျတော့ဘလို့တော့ထိန်းချုပ်မယ်ပြည်သူစစ်ဒီလိုဥပဒေအခြေခံတွေကစဉ်းစားဖို့လိုပါ
တယ်။ဟုတ်ကဲ့ကောင်းသူဆွေးနွေးတာကျေးဇူးပါဆရာတော်ကျွန်တော်တို့ဒီဆွေးနွေးဝက်တက်ကိုကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလေလံမှာရှိနေပါတယ်။ဦးစိုးဝေဖြစ်ပါတယ်။ဦးစိုးဝေသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ကျွန်တော်တို့ခုမရှိရခိုင်မှာဖြစ်နေတဲ့တရင်းတွေကြားနေရတာတော့ဗျာမြန်မာစစ်မှုကောင်းစီရပါ။ရင်းကြီးတဲ့ဒီတိုင်းဒီတိုင်းရင်းကြီးတဲ့လူအဖွဲ့အစည်းတိုင်းကဘယ်လိုမှလက်မခံနိုင်တဲ့အကြောင်းအရာမျိုးတွေဖြစ်နေတယ်။ဒီဒါကျွန်တော်ငွေတော့ဆိုရင်ဒီပေါ့နော်ကျွန်တော်သွားပြင်းကြီးတာကကျွန်တော်ငယ်တော့ကဒီဇက်တော်ကြီးရာစုံတွေမှာဒီရစ်ပူစော်တယ်ပေါ့အာနာချင်းညာသူတို့ရဲ့အာနာကိုတတန်တူဖို့ခိုင်ရဲဖို့အတွက်ရစ်ပူစော်တယ်ဆိုတာမျိုးဟာဩဒါပါလားလို့အခုကျွန်တော်အဲ့လိုသဘောပေါက်တယ်ပေါ့ဆိုလို့ရှိရင်ကျွန်တော်ပြောမယ်ဗျာဟိုဆရာဖီးကြီးရဲ့အခန်းကိုပြောမယ်ဆိုလို့ရှိရင်ဖောက်ရောက်တာကတဲ့ဟိုပေါ့ဟိုယောဂမဟုတ်ပါဘူးတဲ့ယောဂလက္ခဏာမှာဖြစ်ပါတယ်တဲ့နှလုံးမကောင်းရင်လည်းဖောက်ရောက်လေတဲ့အဆုတ်မကောင်းရင်လည်းဖောက်ရောက်လေစက်ပမကောင်းရင်လည်းဖောက်ရောက်လေဗီတာမင်တက်ချုပ်တဲ့ရင်ဖောက်ရောက်လေတဲ့။ဘာကြောင့်ဖောက်ရောက်လာလို့မသိတဲ့နဲ့စီစင်းနေတာပြင်းနေတော့စီစင်းနေတာတော့ဖောက်ကြတယ်ဆိုတော့အတိတ်ရောက်နေ။လူနာကိုစီစစ်တဲ့ပြင်းနေတယ်ဆိုလူနာအသက်ထောက်သွားပါလိမ့်မယ်တဲ့။ဆိုလို့ရှိရင်ကျွန်တော်တို့ဒီဒါကဘုဒါယောဂအဆက်ကဒါအကင်ကူးကြောင်းရဲ့ကြက်တနာပဲ။အကင်ကူးကြောင်းကမှဖြစ်လာတဲ့ကြက်တနာကြီးဒါကိုမြင်မှဖြစ်နေတယ
်။ဟုတ်ကဲ
့။ဒီကိနိုင်ငံရေးကောင်းဆောင်ဟုတ်ကဲ့နိုင်ငံရေးကောင်းဆောင်ဒီနေရာလေလူတိုင်းတိုက်ပြီးပြောပြီးတော့ဟိုဘာလို့ရေနဲ့ဒီဝါကူထူတယ်ရောနော်အင်းပေါ်စီချင်းစင်းမှုတို့စေချောင်းပုံလေးဆိုတဲ့အဖြစ်ကိုရောက်မှကျွန်တော်ဆိုပါတယ်ဒါကြောင့်ဒီတက်တနာရဲ့ခြေမျက်ကိုမြင်အောင်ကြည့်ကြပါကျွန်တော်ကအပြင်ကူးကြောင့်တက်တနာကြောင့်ဒီကိစ္စတွေဖြစ်နေတယ်အပြင်ကူးကြောင့်ပန်းနိုင်တို့ဒီမျိုးကိစ္စပန်းနိုင်တဲ့နေရာမှာဒီဒုက္ခတွေရှင်းလင်းသွားလိမ့်မယ်လို့ကျွန်တော်အကြံပေးချင်ပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်က
ဲ့ကိုစိုးဝေဆွေးနွေးပြီးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုအီးမေးလ် Facebook တွေကနေပြီးတော့ပြပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်။အရင်ဆုံးကတော့ကျွန်တော်တို့မိထီလာမျိုးကဥစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျ။
2019ခုနှစ်အတွင်းမှာအေအေနဲ့အစိုးရတပ်တွေတိုက်ပွဲပြင်းထန်လာတဲ့အတွက်ရှောင်တိန်နေရာတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကတောင်းနေချီပြီးရှိလာနေပါတယ်။ငြိမ်းချမ်းသာယာခဲ့တဲ့ရခိုင်ပြည်နယ်ဟာအခုချိန်ဒီအရာကတော့တရားဥပဒေစိုးမိုးမှုနဲ့လုံခြုံရေးကင်းမဲ့လူနီနီဖြစ်နေပါပြီ။ကြေးရွာတွေမှာလည်းအုပ်ချုပ်ရေးမှုတွေကနှုတ်ထွက်ကုန်ပါပြီ။ရဲကင်းစခန်းတွေရုပ်သိမ်းထားရပြီးတော့အုတ်ချုပ်ရေးကိမဲ့နေပြီလို့ဆိုနိုင်ပါတယ်ဒီအချိန်တွေကိုရောက်လာရတာကတော့အေးအေးရခိုင်လက်နက်ကင်တက်ရဲ့အကြမ်းဖက်ကျူးကျော်တိုက်ခိုက်မှုတွေစတင်ခဲ့လို့ပါဆိုရင်တော့မားမယ်မထင်ပါဘူးအစိုးရတပ်ဖွဲ့တွေကိုအကြမ်းဖက်တိုက်ခိုက်သူလို့သတ်မှတ်ပြီးအေးအေးကိုတာဝန်အရလိုက်လံတိုက်ခိုက်နေနေရမှာခြေလိုလက်လိုပြုတ်မှုမှုတွေကြောင့်လားဆိုတာကိုလည်းစမ်းစစ်ကြည့်နိုင်လိုက်မယ်လို့ထင်ပါတယ်ဘသူမှတာဝန်ရှိတယ်လဲဆိုတာကိုတော့သိမြင်မှတ်ချက်ပြုနိုင်လောက်ပြီလို့ထင်ပါတယ်အဓိကတာဝန်ရှိသူကိုဖော်ပြရမယ်ဆိုရင်အေးအေးဟာအဓိကတာဝန်ရှိသူလို့ဆိုနိုင်မယ်ထင်ပါတယ် ကစစ်တပ်ကရှေ့တန်းမှာခြေလိုလက်လိုလုံမီလိုအပြစ်မဲ့ပြည်သူတွေတည်ကြည်ခဲ့ရတာအပြစ်ဆိုစရာဖြစ်လို့သူ့မှာလည်းတာဝန်ရှိတယ်လို့ဆိုရမှာပါတိုင်းရင်းသားအချင်းချင်းတို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကိုအများဆုံးရပ်တင်နေပါပြီနိုင်ငံရေးနီလန်နဲ့တွေ့ဆုံဆွေးနွေးတဲ့ကျင့်စဉ်များဖြစ်တာမိမိတို့လိုလားတဲ့ဒဏ်တို့အခွင့်အရေးနဲ့ ကိုပါရောက်ချုပ်ခွင့်ရရေတို့ကိုတောင်းဆိုကြဖို့အခွင့်လမ်းများပွင့်နေပါပြီဒါကြောင့်အစိုးရတပ်မတော်အေအေတို့အကြားတီးချာညှိနှိုင်းဆွေးနွေးမှုတွေလုပ်နိုင်မှသာသဘောထားကွဲလဲမှုတွေကင်းနိုင်ပြီးတော့ရခိုင်ပြည်နယ်အေးဂျင်တာယာဖွံ့ဖြိုးမှုရရှိနိုင်မယ်အခုဖြစ်နေတဲ့ပြည်ပခါများချုပ်ငိမ့်နိုင်မယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါဦးစိန်မောင်ရဲ့စာအရဒီရခိုင်ပြည်နယ်မှာဘသူတွေတာဝန်ရှိတယ်ဆိုတာသူ့အမြင်ကိုပြောသွားတာပါနောက်တစ်ခုကတော့သူပြဿနာကိုဆွေးနွေးဖြေရှာမှရမယ်ဆိုပြီးတော့ပြောသွားတာတစ်ချက်ပါပါတယ်နောက်စာတစ်စောင်ကတော့မောင်တသနာအမေရိကန်ပြည်တော်စုကပါကိုရနိုင်ဖတ်ပြပါဦးခင်ဗျာပြည်သူတွေဟာလက်နက်ကင်ပဋိပက္ခတွေကြားမြေသာပင်ဖြစ်နေရတာဟာနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးအနည်းန င်ဘယ်လက်နကိုင်ခေါင်းဆောင်တွေကမှမိမိတို့ရဲ့လက်ချက်ဘာလို့တာဝန်ခံရတဲ့တတိမရှိကြခြင်းပါပဲအပြစ်မဲ့ပြည်သူတွေထိခိုက်သေးခြင်းမှုဘေးကရှောင်ရှားနိုင်အောင်နဲ့ထိုက်တန်တဲ့တရားမျှတမှုတွေရရှိအောင်ဆွမ်းဆောင်ပေးဖို့အဓိကတာဝန်ရှိသူတွေကတော့ပြည်သူတွေရဲ့ဘဝလုံခြုံမှုကိုအာမခံပေးပြီးမဲတွေရယူထားတဲ့အစိုးရနဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေလက်နက်ကိုင်ခေါင်းဆောင်တွေဥပဒေပညာရှင်တွေနဲ့တိုင်းသားလူမျိုးစုခေါင်းဆောင်တွေအားလုံးကတရားမျှတမှုတွေအတွက်ဝိုင်းဝန်းဆောင်ရွက်ပေးတင်တယ်လို့ယူဆမိပါတယ်။ပြည်မဲ့ပြည်သူတွေစစ်ပွဲတွေရဲ့တားကောင်တွေဘဝကနေလွတ်မြောက်ဖို့ငြိမ်းချမ်းရေးကိုရန်ွယ်တွေကြားအမုန်းဆိတ်ရိုင်းတွေကြားမရှာသင့်ပဲပြည်သူတွေရဲ့နှလုံးအိမ်တွေကတစိမ့်စိမ့်စီးကျလာနေတဲ့တောကမျက်ရည်ပူတွေကြားရှားကြံကြပါလို့ဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါကတော့မောင်သက်သနာရဲ့ဆွေးနွေးချက်ပါ။နောက်ထပ်ကျွန်တော်တို့ဒီ Facebook ကနေပို့ထားတဲ့စာဆောင်ရှိပါသေးတယ်။မဆုံမဖတ်ပြပေးပါဦးခင်ဗျ။
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ကျွန်တော်ကတော့အေးအေးရခိုင်တပ်မတော်ကိုပဲမြစ်တာရက်ခံခြင်းမာတယ်ဗျာတဲ့အေးအေးရခိုင်တပ်မတော်ဟာရခိုင်မျိုးသားတွေနဲ့ဖွဲ့စည်းထားတဲ့မျိုးချစ်တပ်မတော်ဖြစ်ပါတယ်အခုစစ်ပွဲတွေဖြစ်တော့ဒီစစ်ပေးရှောင်ဒုက္ခတွေတွေဖြစ်နေရတာတပ်မတော်ကနေခေါ်ယူစစ်ဆေးခံနေရတာကရခိုင်လူမျိုးတွေပဲဖြစ်ပြီးတော့ရခိုင်လူမျိုးတွေပဲဒုက္ခရောက်နေကြရပါတယ်ဒါကြောင့်မို့လို့ကိုလူမျိုးတွေကိုငှဲ့ညာတနာတော်အဖြစ်ဆက်ပြီးတော့စစ်မတိုက်တော့ပဲတက်ကိုကိုယောင်ဖြောက်ပြီးနေလိုက်စေချင်ပါတယ်ဒါကိုရခိုင်တပ်မတော်ဆွမ်းဆောင်နိုင်တယ်လို့အပြည့်အဝယုံကြည်ပါတယ်ကျွန်တော်ဆိုလိုချင်တာကတော့လက်နက်ချခိုင်းတာမဟုတ်ပါဘူးအရှုံးပေးအညံ့ခိုင်ခိုင်းတာလည်းမဟုတ်ပါဘူးစစ်ဆက်မတိုက်တော့ပဲတက်ကိုကိုယောင်ဖြောက်လိုက်ဖို့ပါရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော်အခြေချဖို့ဆိုတာပုံမှန်261ကိုပြင်ပြီးလို့ကိုပြည်နယ်ကိုလူမျိုးတွေအုပ်ချုပ်ခွင့်ရတော့အချင်းချင်းညှိနှိုင်းဆောင်ရွက်ကြမယ်ဆိုရင်ခက်မယ်မထင်ပါဘူးဗျာတဲ့ရခိုင်တိုင်းရင်းသားတွေရဲ့ဒုက္ခကိုမမြင်ရက်လို့ပြည်လည်နိုင်မဲ့ဤကိုတင်ပြရတာပါတခြားဘာရည်ရွယ်ချက်မှမရှိပါဘူးဆိုပြီးမောင်တုံညကရေးထားပါတယ်ရှင
်ဟုတ်ကဲ့ဖတ်ပြပေးတော့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးခန်းပြီးဖို့အချိန်2မိနစ်လောက်ရပါသေးတယ်ဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုံကိုယ်လေးကိုကျွန်တော်2မိနစ်စီလောက်ကျွန်တော်ဆွေးနွေးစေချင်ပါတယ်အခုဆိုတော့ဒီခိုင်ပရိပခတ်အတွင်းမှာပေါ့နော်ဒီထိခိုက်နင်းနာခဲ့ရတဲ့သူတွေအသေးချေရတဲ့လူတွေဆိုတော့ဒီလူတွေနောက်မှာဖြစ်မလာအောင်ကျွန်တော်တို့ဘာတွေလုပ်နိုင်တာတွေရှိလဲဘာတွေလုပ်ဖို့လိုမလဲဒေါခင်စောဦးအရင်ဆွေးနွေးပြပါလား
ဟုတ်ကဲ့ပါရှင်ကျမတို့ကဒီတိုက်ပွဲတွေကတော့အခုဖြစ်နေတာကနော်နှစ်ပေါင်းဘယ်လောက်ထိကြာမလဲရေရှည်လားရေတိုးလားဆိုတာဘယ်လိုမှပြောလို့မရဘူးတိုက်နေတဲ့လူတွေကလည်းသူတို့အတွက်အဖြစ်တစ်ခုဖွဲ့မလာမချင်းကတော့တိုက်နေကြမှာပါပဲအဲ့ဒီအတွက်ကြောင့်အခုလောလောဆယ်ဒုက္ခရောက်နေတဲ့ပြည်သူတွေကိုထဲမဲ့ဒုက္ခဒီလိုမျိုးဟိုပြဿနာတွေကိုသူတို့လက်တွေ့မှာမခင်စားရအောင်ပေါ့နော်ဒီအတားအဆီးတွေထင်တာကြရမယ်ဆိုတဲ့အဖြစ်တစ်ခုကိုပေါ့ဒီပြဿနာတွေမဖြစ်ဖို့အတွက်အဖြစ်တစ်ခုကိုပေါ့တော့အစိုးရကကူးဆောင်ပြီးတော့အကုန်လုံးကုနာကပြောတော်တဲ့တော်တော်ကိုယ်စားလှယ်တွေဒီဥပဒေပညာရှင်တွေနောက်တခါ CS တွေအကုန်လုံးပူးပေါင်းပြီးတော့အဖြစ်တစ်ခုချသိနေလို့ကျွန်မအနေနဲ့တော့အကျဉ်းပြုတင်ကြချင်ပါရှင
်ဟုတ်ကဲ့ဒေါက်တာဆောဦးဆွေးနွေးရကျေးဇူးပါဆိုတော့ဥအောင်ထူရဲ့အမြင်ရောခင်ဗျာကျွန်တော်တို့အခုဒီထိခိုက်နင်းနာခဲ့ရတဲ့သူတွေဒါလိုဖြစ်မျိုးတွေပြန်မဖြစ်အောင်ဟိုလုပ်ပင်နိုင်တဲ့ကိစ္စတွေဘာတွေများရှိမယ်လို့ဥအောင်ထူသုံးသပ်မိလားခင်ဗျာ
ဟုတ်ကဲ့ဘယ်ရဒီအတွေးခေါ်ရပြင်ဖို့လိုရတာခုမှခုနဦးစိမ့်မောင်ပြောတဲ့အတွေးခေါ်မျိုးဒီကြီးကအကျန့်ဖက်ကြီးဆိုရဲဆိုတာမျိုးကဒါလိုမရှိတဲ့အတွေးခေါ်သူကတိုင်းသားပြည်နယ်တွေမှာတိုင်းသားတွေသူ့ဘာသူနေကြတယ်မြန်မာပြည်ကသူ့ကြီးကြော်တိုက်ခိုက်တယ်အခုလက်ရှိမြန်မာစစ်တပ်ကသူ့ကြီးကြော်တိုက်ခိုက်တယ်အကျန့်ဖက်ကြီးကြော်တိုက်ခိုက်တာကမြန်မာစစ်တပ်ဖြစ်တယ်အေးမဟုတ်ဘူးဒါကြောင့်အေးပါဝင်သူ့ပြည်နယ်သူ့ဒေသမှာဟိုရရလင်းနေနဲ့ခုကစစ်ဆင်နွှဲနေကြတဲ့တိုင်းသားအဖွဲ့ကြီးကမှန်တယ်ဥကြောင့်ယူဆတယ်ပြီးခေါ်ရချင်းမှုလို့ရတယ်ဒီချက်ဒုတိယချက်က ေတိုင်းလုံးလုံးစေကြတာကိုဘာလို့ချက်ချင်းခဏရက်စီကျင်သလားအဲ့တော့နံပါတ်1တာဝန်ရှိဆုံးကဒေါ်ဆန်းစုကြည်ကောင်းဆောင်နဲ့ဦးသောတင်ကိုဖွဲ့ချုပ်ကြည့်တယ်ဒေါ်ဆန်းစုကြည်မှာပူတာဝန်ရှိတယ်ဒါကြောင့်လဲရခိုင်ကို EU တွတ်တိုက်ဖို့သူကုန်းချက်ပေးလိုက်တာအဲ့တော့ဒီလောက်ဒုက္ခရောက်နေဘာချက်ချင်းလုပ်အောင်လဲဘောက56ဥပဒေကိုချက်ချင်းပြသိမ်းပြလိုက
်ဟုတ်ကဲ့
ဖွဲ့ချုပ်ဝန်ပြည်နယ်ရထောင်းတော့တရားစီရင်ရန်တွေကျင်းရမယ်လူလက်ကမ်းလိုက်တဲ့တရားစီရင်ရန်တွေတရားပေါ်လောင်လုပ်ပေးရမယ်နောက်တစ်ခါဒီစုနေပိုးနေစွေးနေရမှာခုနမိတ်ဆွေတို့ပြောသွားတယ်အခုပဲဥချုပ်ကတောင်းဆိုဖို့ခွင့်လန်းနေပေါ်နေပါပြီဘယ်မှာပိုးသလဲအခု NC အခြေခံစုနေတဲ့နှစ်ပေါင်း6နှစ်ခန့်ရှိသွားပြီဘယ်မှာကနပွဲဥချုပ်ကဘယ်လိုရလို့လဲ
ဟုတ်ကဲ့သူအောင်သူရေကျွန်တော်စုနေပွဲလည်းအချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲအဆုံးသတ်ပြစေပါဝင်စုနေပြတဲ့ဦးအောင်သူဒေါက်ကင်ဆော့ဝေကိုရိုင်းပါဝင်စုနေတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ပေါ်ထရှင်တွေအားလုံးလည်းသူကျေးဇူးတင်ပါတယ်ခင်ဗျာ